Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOE မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်ဇွန်လ22ရက်နေ့စနေနေ့ညနေပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိများရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မကတင်ကြီးထိုက်ပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပိုင်းသတင်းတွေကိုမဲအေးတန်တာကျွန်တော်ကြော်သိင်းကြည့်ညမှာပါရုရှားလက်ပိုင်ကတပ်ဖွဲ့တွေကိုအသင့်အနေထအပြည့်နေဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကတက်လှမ်းထားပါတယ်လူမောင်ခိုကူးမှုဆန်ရအဆင့်လျှော့ချခံရတဲ့ပေါ်စိတ်ပြေကြောင်းထိုင်းနိုင်ငံကတုံ့ပြန်လိုက်ပါတယ်ကမ္ဘာဖလားဘောလုံးပွဲဒီကနေ့ပွဲစဉ်တွေထဲဂျာမနီနဲ့ဂါနာတို့ပွဲလည်းပါဝင်ပါတယ်ဒီသတင်းတွေနဲ့အတူတခြားထိပ်တန်းသတင်းတွေကိုလည်းကြည့်ညပါမယ်ခင်ဗျာ
ကောင်းပါပြီရှင်တရင်းနေချင်ညာပြီးမှာတော့ကဘာတလွားပြိပခရီကြောင့်နေရစွန်ခွာထွက်ပြေးချရသူပေါင်းတန်း90တို့အရေးဘလို့အေးယူလောက်ဆောင်ကြမလဲဆိုတာကိုအရင်ဆုံးစူးစီးတင်ပြပေးမှာဖြစ်ပါတယ
် All these conflicts are not only creating a dramatic humanitarian situation but they represent today
ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးအန်တိုနီယိုဂူတရက်စ်ရဲ့ပြောကြားချက်ပါရှင်ပြည်စုံကိုမကြခင်မှာနားဆင်ကြရပါမယ်ဒီနောက်မှာတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်တဲ့နိုင်ငံတကာလူကုန်ကူးမှုတိုက်ဖျက်ရေးအစီရင်ခံစာမှာမြန်မာနိုင်ငံကိုစောင့်ကြည့်စီရင်မှာဆက်လက်ထည့်သွင်းထားပါတယ်။နောက်ထိုင်းနိုင်ငံကိုတော့အစိုးဆုံးနိုင်ငံစီရင်မှာထည့်သွင်းလိုက်တာမို့ထိုင်းအစိုးရကဒီအချက်ကိုပြန်လည်စဉ်းစားဖို့တောင်းဆိုလိုက်တဲ့အကြောင်းတွေကိုဒီညနေပိုင်းမှာတင်ပြပေးမှာဖြစ်ပါတယ်ရှင်။အခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မအေးတန်နာကျော်တို့ကတင်ပြပေးမှာဖြစ်ပါတယ်။
အီရန်နိုင်ငံမှာမြို့တော်စီဥတီလာနေတဲ့စွန်နေစစ်သွေးကြွတွေကိုအန်တုရင်ဆိုင်မယ်ဆိုတာပြတဲ့အနေနဲ့ရှီးယားဘက်ကဦးဆောင်တဲ့လက်နက်ကင်တွေဘက်ဂရက်မြို့တော်မှာဒီကနေ့စုဝေးခဲ့ကြပါတယ်။ ISIL စစ်သွေးကြွအဖွဲ့ဘက်ဂရက်မြို့တော်နာနီကလာရာနဲ့အမျှဘာသာရေးကောင်းဆောင်ကြီးအယာတိုလာအလီအယ်စစ်စတာနီရဲ့နှိုးဆော်ချက်ထွက်ခဲ့ပြီးမှလက်နက်ကင်တွေကဆာဒါစီတီတခြားသူတို့ရဲ့စစ်အင်အားကိုပြသခဲ့ကြတာပါ။အဲဂိုက်ဒါခွက်ထွက်အဖွဲ့ဖြစ်တဲ့အီရန်နဲ့လီဗန်အစ္စလာမစ်နိုင်ငံတော် ISIL အဖွဲ့ကနိုင်ငံမြောက်ပိုင်းမိုဆူးမြို့ကိုသိမ်းပိုက်လိုက်တာနဲ့အတူပြီးခဲ့တဲ့တင်ပတ်အစောပိုင်းကစပြီးရှေ့တိုးတိုက်ခိုက်လာတာဖြစ်ပါတယ်။အီရန်နိုင်ငံကဆွန်နီတွေနဲ့ကာဒစ်တူနယ်စုတွေအားလုံးပါဝင်တဲ့အစီအစဉ်တရက်ကိုဖော်ထုတ်ဖို့နဲ့အဲဒီလိုမလုပ်ရင်ပြည်တွင်းစစ်ဖြစ်မဲ့အန်ဒရယ်နဲ့ရင်ဆိုင်ရမယ်လို့အမေရိကန်သမ္မတဘရက်ကိုဘာမကသတိပေးပြီးအီရန်ဝန်ကြီးချုပ်နူရီအယ်မာလီကီကိုတောင်းဆိုခဲ့ပါတယ်။အီရန်အရေးအတွက်မဟာမိတ်နိုင်ငံတွေနဲ့တွဲဆုံဆွေးနွေးဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာလာမယ့်တင်ပတ်တွင်အရှေ့လေပိုင်းနဲ့ဥရောပတိုက်စီခီးယူထွက်မှာဖြစ်ပါတယ်။
ယူကရိန်းနိုင်ငံအရှေ့ဆက်မှာရှိတဲ့ရုရှားလိုလားသူခွဲထွက်ရေးသမားတွေနဲ့တပတ်ကြာအပြစ်ခတ်ရက်ဆဲဖို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကအမိန့်ထုတ်ခဲ့ပြီးနောက်တရက်မှာပဲရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားနိုင်ငံအလဲပိုင်းကတပ်ဖွဲ့တွေတိုက်ပွဲအတွက်အသင့်အနေထားနဲ့ရှောင်းတခင်စစ်ရေးလေ့ကျင့်မှုလုပ်ဖို့အမိန့်ထုတ်လိုက်ပါတယ်။ဒီစစ်ရေးလေ့ကျင့်မှုမှာတပ်ဖွဲ့ဝင်6,000ကျော်ကျော်ပါဝင်မယ်လို့ရုရှားအရာရှိတွေကပြောပါတယ်။ရုရှားကနယ်စပ်တစ်လျှောက်မှာလဲစစ်တပ်အင်အားဖြည့်တင်းထားလို့နေတိုးခေါ်မြောက်အတ္တလန္တိစစ်စာချုပ်အဖွဲ့ကဆိုပါတယ်ယူကရိန်းသမ္မတကတော့ခုနှစ်ရက်ကြာအပြစ်ခတ်ရက်ဆဲဖို့ယူကရိန်းစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေကိုအမိန့်ပေးထားတာပါသူကယူကရိန်းနိုင်ငံအရှေ့ပိုင်းမှာရှိတဲ့အကြမ်းဖက်သမားတိုက်ဖျက်မှုစစ်စင်ရေးဌာနချုပ်ကိုတွားရောက်တုန်းမင်းကပြောသွားခဲ့တာဖြစ်ပြီးတော့ဒါပေမဲ့တစ်ဖက်ကတိုက်ခိုက်မှုလုပ်လာရင်တော့ယူကရိန်းတပ်ဖွဲ့တွေကိုပြန်မတိုက်ဘူးဆိုတဲ့သဘောမဟုတ်ဘူးလို့ပြောပါတယ်ယူကရိန်းသမ္မတကအစီအစဉ်အသေးစိတ်ကိုရုရှားသမ္မတပူတင်နဲ့ကြာသပတေးနေ့ကဖုန်းနဲ့မှဆွေးနွေးခဲ့တာပါ။တောက်ကြနေ့ညပိုင်းမှာတော့ယူကရိန်းကသဘုံတွေနဲ့ဆွေးနွေးပွဲလုပ်ဖို့တော့မဖိတ်ဖဲနဲ့အပြစ်ခတ်ရက်ဆဲတာလို့ရုရှားသမ္မတကပြောပြီးတော့အဲယူကရိန်းလုံရက်ကိုရှုတ်ချသွားခဲ့ပါတယ်ရှင
်။စီးရီးယားနိုင်ငံစီလက်နက်ခဲယံမိကြောက်ပြပို့တာကိုပိတ်ပင်တားမြစ်တဲ့စွန့်ပစ်ချက်တရချမှတ်ဖို့ကုလသမဂ္ဂဒွေးမှုချုပ်ဘန်ကီမွန်ကလူညွန်ရေးကောင်စီကိုတိုက်တွန်းလိုက်ပါတယ်။စစ်တပ်တင့်နေတဲ့အတိုင်းပြည်မှာလူအများပြားကိုတပ်ဖြတ်နိုင်အောင်စီရေးအထောက်ပံ့ပေးနေတဲ့ပြည်ပအင်အားကြီးနိုင်ငံတွေကိုတာဝန်မဲ့သူတွေဖြစ်တောက်ကြနေကနယူးယောက်မြို့တော် Asia Society မှာ Mr. Ban Ki-moon ကပြောခဲ့တာပ
ါ I urge the Security Council to impose an arms embargo if divisions in the council continues to prevent such a step
လက်နက်ခဲယံပိတ်ပင်တားမြစ်တဲ့ဆုံးဖြတ်ချက်ကိုချမှတ်ဖို့လူညွန်ရေးကောင်စီကိုကျွန်တော်တိုက်တွန်းပါတယ်တကယ်လို့ကောင်စီမှာကွဲပြားခြားနားမှုတွေကြောင့်အဲ့ဒီလိုမလုပ်နိုင်ဘူးဆိုရင်နိုင်ငံတွေအနေနဲ့တနိုင်ငံချင်းစီအဲ့ဒီလိုလုပ်ကြဖို့ကျွန်တော်တိုက်တွန်းပါတယ်ဒီလက်နက်ခဲယံပေးဖို့မှုပိတ်ပင်ကန့်သတ်ဖို့သူတို့လုံနိုင်သမျှလုပ်ဖို့တိုက်တွန်းပါတယ်လို့မစ္စတာဘန်ကင်မွန်းကပြောခဲ့တာပါ။ဆီးရီးယားဆွေရထင်းချုပ်ထားတဲ့နိုင်ငံလက်ပိုင်းဟာမာမြို့နားကဒေသမှာကားဘုံးဖောက်ခွဲမှုကြောင့်လူ34ယောက်ထဲမှနေတည်ဆုံခဲ့ရတယ်ဆိုတဲ့ဖြစ်ရပ်နဲ့တနေ့တည်းမှာပဲမစ္စတာဘန်ကအဲ့ဒီလိုပန်ကြားခဲ့တာဖြစ်ပါတယ်။ဆီးရီးယားနဲ့ပတ်သက်တဲ့လူမျိုးကောင်စီဆုံးဖြတ်ချက်၄ခုကိုရုရှားကဗီဒူအာနာသုံးပယ်ချပြီးတော့အကောက်အွယ်ပေးခဲ့ပြီးဆီးရီးယားပြည်တွင်းစစ်အုံသက်ရေးကြိုးပမ်းချက်တွေကိုပိတ်ဆို့တားဆီးခဲ့မှုပါတယ်။
နိုင်ဂျီးရီးယားနိုင်ငံမှာဘိုကိုဟာရမ်စစ်သွေးကြောအဖွဲ့အေပီလာမှာဖမ်းဆီးသွားတဲ့ကျောင်းသူအရေးအတွက်တစ်ကိုနိုင်ဂျီးရီးယားအရာရှိတွေထပ်ပြီးတော့ထုတ်ပြန်လိုက်ပါတယ်။ချီဘော့ကွာကအလဲတန်းကျောင်းကိုစစ်သွေးကြောတွေဝင်စီးပြီးတော့ကလေးတွေကိုထရက်ကားနဲ့ဖမ်းခေါ်သွားတဲ့တဲကမိန်းကလေး219ဦးပျောက်ဆုံးနေစေပဲလို့အစိုးရဖွဲ့စည်းပေးထားတဲ့အချက်လက်ရှာဖွေရေးကော်မတီကပြောပါတယ်။စစ်သွေးကြောတွေကအစပိုင်းမှာမိန်းကလေး296ဦးကိုဖမ်းသွားတာဖြစ်ပေမဲ့လေထရက်ကားထွက်တဲ့အချိန်ဒါမှမဟုတ်အဲ့နောက်မကြာခင်မှာပဲ58ဦးပြန်ပြီးတော့လွတ်မြောက်လာတယ်လို့ကော်မတီဥက္ကဋ္ဌဗိုလ်ချုပ်ကြီးအီဘရာဟမ်ဆာဘိုကတောက်ကြံတွေကပြောသွားခဲ့ပါတယ်။ဒီဖမ်းခံရတဲ့ကျောင်းသူလေးတွေကိုပြန်ပြီးတော့မကယ်တင်ပေးနိုင်တာပြီးတော့နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းမှာအစ္စလာမစ်နိုင်ငံတော်ထူထောင်ဖို့ကြိုးစားနေပါတယ်ဆိုတော့ဘိုကိုဟာရမ်အဖွဲ့ရဲ့ငါးနှစ်ကြာသဘုံထားမှုကိုမနှိမ်နှင်းနိုင်တာအတွေ့သမရဂုတ်လတ်ဂျိုနာသန်ဦးဆောင်တဲ့အစိုးရအဖွဲ့ကိုနိုင်ဂျီးရီးယားနိုင်ငံသားအများအပြားကအပြစ်တင်ဝေဖန်နေကြပါတယ်ရှင်
ဒီအမေရိကန်တန်ညနေ�ပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရစနေညနေပဲတင်ပြမျိုးကိုဆက်လက်နားဆင်နေကြတာပါကမ္ဘာတဝန်းလူမောင်းခိုကူးမှုဆိုင်ရာမှာထိုင်းနိုင်ငံကိုအမေရိကန်ပြည်ထောင်စုကအနေဆုံးအဆင့်နဲ့ထည့်သွင်းသတ်မှတ်လိုက်တဲ့ပေါ်စိတ်ပြတ်မိပေမဲ့ဒီလူမောင်းခိုကူးမှုကတ်ဆိုးကြီးကိုဆက်ပြီးနှိမ်နှင်းသွားမယ်လို့ထိုင်းနိုင်ငံဘက်ကဒီကနေ့အခိုင်အမာပြောလိုက်ပါတယ်။လူမောင်းခိုကူးမှုကိုတိုက်ဖြတ်ရေးကြိုးပမ်းမှုတွေကိုထိုင်းနိုင်ငံအနေနဲ့အချိန်တိုးမြင့်လှုပ်ဆောင်နေပြီးအမေရိကန်အနေနဲ့ပြန်ပြီးသုံးသပ်စဉ်းစားဖို့ထိုင်းတာဝန်ရှိသူတို့ကတိုက်တွန်းခဲ့ပါတယ်။အင်းကြီးနိုင်ငံတွေကရွှေပြောင်းလူသမားထောင်ပေါင်းများစွာကိုထိုင်းနိုင်ငံတွေမှာရှိတဲ့လူမောင်းခိုဈေးကွက်ထဲအတင်းအဓမ္မပို့ပစ်ခဲ့တယ်ဆိုတဲ့သတင်းတွေထွက်ခဲ့ပြီးတဲ့နောက်လူမောင်းခိုကူးမှုဆိုင်ရာမှာထိုင်းနိုင်ငံပေါ်အဆင့်သတ်မှတ်ချက်ကိုအမေရိကန်ပြည်ထောင်စုကရှော့ချခဲ့တာပါအခုလိုအဆင့်ရှော့ချလိုက်တဲ့အတွက်အမေရိကန်ကတန်ခတ်အရေးယူလာွယ်ရှိတာကြောင့်အမေရိကန်စီပို့နေတဲ့ထိုင်းနိုင်ငံရဲ့စီးပွားဖြစ်လာတဲ့ပင်လယ်အစားစာကုန်သွယ်ရေးလုပ်ငန်းကိုထိခိုက်စေနိုင်ပါတယ်အဆင့်ရှော့ချလိုက်တဲ့နိုင်ငံတွေပေါ်တန်ခတ်အရေးယူမှုတွေချမှတ်မလားမချမှတ်ဘူးလားဆိုတာကိုစဉ်းစားဆုံးဖြတ်ဖို့အမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့ရပ်ပေါင်း90အချိန်ရမှာဖြစ်ပါတယ်အမေရိကန်နိုင်ငံကြီးဌာနကနှစ်စဉ်ထုတ်ပြန်တဲ့လူမောင်းခိုကူးမှုဆိုင်ရာနှစ်ပတ်လည်အစီအစဉ်စာထဲမှာထိုင်းနိုင်ငံဟာမလေးရှား၊ဗင်နီဇွဲလား၊ဂမ်ဘီယာနိုင်ငံတွေနဲ့အတူအနေဆုံးအဆင့်ရှော့ချသတ်မှတ်ခံခဲ့ရတာကြောင့်အီရန်၊ဆီးရီးယား၊မြောက်ကိုရီးယားနိုင်ငံတွေနဲ့အဆင့်တူဖြစ်သွားပါလေ
။အမေရိကန်ပြည်အောင်စုကိုအထူးသဖြင့်အမေရိကတိုက်အလဲပိုင်းကနေပြီးတော့များသောအားဖြင့်အဖော်မပါဘဲနဲ့တရားမဝင်ဝင်ရောက်လာကြတဲ့ကလေးတွေနဲ့အမေရိကန်အရာရှိတွေမနိုင်မနှင်းဖြစ်နေပါလေ။2013ခုနှစ်အောက်တိုဘာလကနေပြီးတော့2014ခုနှစ်မေလအတွင်းမှာကိုအရင်ကမကြုံဘူးတဲ့အရေးအတွက်ဖြစ်တဲ့ခက်မှန်းကြီးကလေး 4,500 လောက်ဝင်ရောက်လာတာဟာအမေရိကန်ပြည်အောင်စုမှာလူဝင်မှုကြီးကြပ်ရေးစီးမျဉ်းတွေအရင်ကလိုမဟုတ်တော့ဘဲနဲ့ရောက်လာသူတွေကိုနေထိုင်ခွင့်ပေးမယ်ဆိုတဲ့သတင်းမှထွက်လို့ဖြစ်ပါလေ။အမေရိကတိုက်အလဲပိုင်းကဒုစရိုက်ခိုင်းတွေလူကုန်ကူးကွန်ရက်တွေကတမင်တကာသတင်းမှဖြန့်လို့အခုလိုဖြစ်ရတာလို့အမေရိကန်သမ္မတအိမ်ပြည်တော်အရာရှိကပြောပါရယ်အယ်ဆာဗာဒေါ်လိုဂွာတီမာလာဟွန်ဒူရက်စ်တို့လိုမျိုးအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အထိနာနေတဲ့နိုင်ငံတွေမှာဆင်းရဲနွမ်းပါမှုနဲ့စီးပွားရေးတိုးတက်ဖို့အခွင့်အလမ်းတွေမရှိတာကြောင့်လည်းမိဘတွေကသူတို့သားသမီးတွေကိုမက္ကဆီကိုနယ်ဇက်ကဖျက်ချော်ပြီးတော့အမေရိကန်ပြည်အောင်စုတွေကိုအဖို့မပါဘဲနဲ့လွှတ်လိုက်ကြတာလို့အကဲခတ်တွေကသုံးသပ်ပါတယ်။ဒီလိုမျိုးတရားဝင်စာရွက်စာရမ်းမရှိဘဲနဲ့အမေရိကန်ပြည်အောင်စုတွေကိုခိုးဝင်လာတဲ့ကလေးရာပေါင်းများစွာကိုတော့တက်ဆက်စ်နယ်ဇန်နာကအထင်းသိမ်းရေးစခန်းတွေမှာထားပြီးတော့တချို့ကတော့အရီဇိုနာပြည်နယ်ကအထူးစခန်းတစ်ခုကိုပို့ထားရတာပါ။ပြီးတော့သူတို့ကိုနိုင်ငံရင်းကိုပြန်ပို့တာမလို့အဲ့ဒီကလေးတွေအတွက်စီမံကိန်းမျိုးစုံမှာတုံးဆွဲဖို့အမေရိကတိုက်အလဲပိုင်းနိုင်ငံတွေကိုငွေကြေးဒေါ်လာတန်ပေါင်းများစွာပေးမယ်လို့အမေရိကန်အစိုးရကကြေညာသွားခဲ့ပါတယ်ရှင်
။အီဂျစ်နိုင်ငံမှာဆီယနာသေမီဖြိုချခံခဲ့ရတဲ့သမရဟောင်းမိုဟာမက်မော်စီရဲ့ပါတီဖြစ်တဲ့မွတ်စလင်ညီကိုရောမြောက်အဖွဲ့ခေါင်းဆောင်မိုဟာမက်ဘာဒီအပါအဝင်အစ္စလာမ်ဘော်ဒီ183ဦးအပေါ်တည်တံချမှတ်ထားတာကိုအီဂျစ်တရားရုံးတစ်ခုကအတည်ပြုလိုက်ပါတယ်။ပြီးကြတဲ့နှစ်ကမင်းယာခိုင်မှာရဲအရာရှိတွေကိုတပ်ဖြတ်မှုတပ်ဖို့စူးစမ်းမှုဆိုင်ရာဆွဲချက်တွေနဲ့အစောပိုင်းမှာလူ683ဦးကိုတရားရုံးကတည်တံချမှတ်ထားတာပါ။အဲ့ဒီအခင်းဖြစ်တဲ့နေ့ဟာကယ်ရိုမြို့တော်မှာမစ္စတာမော်စီကိုထောက်ခံသူရာပေါင်းများစွာကိုရဲတပ်ဖွဲ့ကပြစ်တက်ခဲ့တဲ့တနေ့တည်းဖြစ်ပါတယ်။မတ်လမှာအလင်းစလိုတရားစီရင်ပြီးတည်တံချမှတ်ခဲ့တဲ့ပေါ်နိုင်ငံတကာကဆက်ကျင်ကန့်ကွက်ခဲ့ကြပါတယ်။တရားရုံးရဲ့ကနဦးဆုံးဖြတ်ချက်ကို MFD လို့ခေါ်တဲ့နိုင်ငံရဲ့အမြင့်ဆုံးဘာသာရေးအဏာပိုင်အဖွဲ့စီတင်ပြခဲ့ပြီးတဲ့နောက်ဒီကနေ့တရားရုံးရဲ့အတည်ပြုချက်ထွက်လာတာပါ။ဒီအဆင့်ဟာဖြင့်တည်တံစီရင်ဖို့ရာပထမဆုံးအဆင့်ဖြစ်ပါတယ်။183ဦးကိုတည်တံချမှတ်ခဲ့တဲ့အပြင်4ဦးကိုထောင်ဒဏ်တသက်တကျွန်းနဲ့496ဦးကိုတော့အပြစ်မရှိကြောင်းဆုံးဖြတ်ခဲ့တယ်လို့ရှေ့နေတွေကဒီကနေ့မှပြောပါရတယ်။ ညီကိုရောမြောက်ဖွဲ့ခေါင်းဆောင်ပါတီဟာတီးခြားမှုတစ်ခုနဲ့လဲဒုတိယတည်တံချမှတ်ခံရမယ့်အရေးနဲ့ပြင်ဆိုင်နေရပါတယ်။တရုတ်နိုင်ငံနောက်မြောက်ပိုင်းရှင်ကျန်းကိုပိုင်ဦးချုပ်ခွင့်ရဒေသမှာမော်တော်ယာဉ်တစ်စီးဟာရဲတပ်ဖွဲ့အဆောက်အဦးတွေကိုမောင်းဝင်ပြီးဖောက်ခွဲပစ္စည်းတွေနဲ့ဖောက်ခွဲခဲ့ပြီးတဲ့နောက်ဝင်တိုက်ခဲ့တဲ့လူ73ဦးကိုရဲတပ်ဖွဲ့ကပစ်သက်ခဲ့တယ်လို့တရုတ်နိုင်ငံကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်။ဒီကနေ့ဖြစ်ခဲ့တဲ့တိုက်ခိုက်မှုမှာရဲတပ်ဖွဲ့ဝင်3ဦးဒဏ်ရာရသွားပေမဲ့အရသာတယောက်မှထိခိုက်ဒဏ်ရာရတာမရှိခဲ့ဘူးလို့တရားဝင်အစိုးရအင်တာနက်ဆာမျက်နှာတစ်ခုမှာပြောထားပါတယ်။အခုဖြစ်ရဟာသဘောဝတရားစတာပေါ်ကျော်ရတဲ့ရှင်ကျန်းဒေသပတ်ဝန်းကျင်မှာတိုက်ခိုက်မှုတွေဆက်လက်ရှိခဲ့တဲ့အထက်ကနောက်ဆုံးထွက်လာတဲ့ဖြစ်ရပါ။ရှင်ကျန်းဒေသကမွတ်စလင်ဘွေကတိုင်းရင်းသားတွေကသူတို့ဒေသမှာကိုယ်ပိုင်အုပ်ချုပ်ခွင့်ပို့ပြီးလူကျင်နေတာဖြစ်ပါတယ်။ဘရာဇီးနိုင်ငံမှာဆက်ပြီးကျင်းပနေတဲ့2014ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲရဲ့ဒီကနေ့ပွဲစဉ်တွေကတော့မြန်မာစံတော်ချိန်ည10:00နာရီခွဲမှာအုပ်စု F ကအာဂျင်တီးနားနဲ့အီရန်တနင်္ဂနွေနေ့လင်းရာကြီး10:00ခွဲမှာအုပ်စု G ကဂျာမနီနဲ့ဂါနာမနက်၄နာရီခွဲမှာအုပ်စု F ကပဲနိုင်ဂျီးရီးယားနဲ့ဘော့စနီးယားဟာဇီဂိုဗီနာအသင်းတို့ကစားကြပါမယ်။အာဂျီးရီးယားအသင်းဟာပထမပွဲမှာဘော့စနီးယားကိုအနိုင်ကစားပြီးသုံးမှတ်ရထားပေမဲ့ခြေစွမ်းကမပြနိုင်သေးပါဘူး။အီရန်အသင်းကပထမပွဲမှာနိုင်ဂျီးရီးယားနဲ့တည်ရချထားတာကြောင့်တမတ်ပဲရသေးပြီးဒီပွဲမှာအနိုင်ရဖို့လိုပါတယ်။ဒီနေ့မှာဘူဆွဲမယ်လို့တစ်ပြင်းနေတဲ့အထက်ကအသင်းတစ်သင်းဖြစ်တဲ့ဂျာမနီကတော့ပထမပွဲမှာပေါ်တူဂီကို၄ဂိုးကိုမရှိနဲ့ခြေစွမ်းပြအနိုင်ရထားပြီးဒီကနေ့ဂါနာနဲ့ပွဲမှာလည်းအနိုင်ရဖို့အလားအလာပုံများပါတယ်။ကနာကတော့ပထမပွဲမှာအမေရိကန်ကိုရှုံးထားတဲ့အတွက်အခုဂျာမနီနဲ့ပွဲကပြန်ပွဲမှာဆက်နေဖို့အဆုံးဖြတ်ဖြစ်ပါတယ်ခင်ဗျာ
။စနေနေ့ညနေခင်းအတွက်ထိတ်ထန့်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မအေးတန်နာကျော်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအသံလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်။အခုကတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အရင်ဆုံးတော့တန်း90သောနေရာဆွန့်ခွာထွက်ပြေးကြရသူတို့အရေး UNHCR ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယုံကထုတ်ပြန်လိုက်တဲ့အစဉ်ခန်းစားနဲ့ပတ်သက်ပြီးတော့ပေးပို့လာတဲ့သတင်းပေးပို့ချက်တခုကိုအရင်ဆုံးပြောပြပေးမှာဖြစ်ပါတယ်ရှင်။ကုလဒုက္ခသည်များဆိုင်ရာအဖွဲ့ကနှစ်စဉ်ထုတ်ပြန်တဲ့ကမ္ဘာဒုက္ခသည်များအလားအလာအစီရင်ခံစာမှာဒီနှစ်အကုန်ပိုင်းပြည်ပခါတွေကြောင့်အတင်းအကျပ်နေရာဆွန့်ခွာရသူပေါင်းတန်း90ကျော်ရှိနေပြီးဒီပမာဏဟာဆိုရင်ဒုတိယကမ္ဘာစစ်ကာလကတည်းကဆိုရင်အမြင့်ဆုံးအရေအတွက်လည်းဖြစ်ပါတယ်။ဒီအခြေအနေတွေကိုတော့ဇန်နဝါရီမှာရှိတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကနေ BOA သတင်းတောက်48လိုင်းသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။ကမ္ဘာတဝန်းမှာကမ္ဘာဒုက္ခသည်များနေ့အထင်းအမှတ်ကျင်းပနေကြချိန်မှာမယုံကြည်နိုင်လောက်အောင်များပြားတဲ့ဒုက္ခတွေအရေးအတွက်ကတော့ပွဲခံစရာအကြောင်းမရှိပါဘူး။အတင်းအကျပ်နေရဆွန့်ခွာထွက်ပြေးရသူပေါင်းတန်း90ကျော်မှာ 16.8 တန်းကစစ်ပြေးဒုက္ခတွေဖြစ်ချပြီးတော့ဒီရဲ့နှက်ဆဖြစ်တဲ့ 33.3 တန်းတို့ကတော့ဌာနေနိုင်ငံကနေဆွန့်ခွာထွက်ပြေးကြရသူတွေဖြစ်ပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအန်တိုနီယိုဂူတာရက်စ်ကတော့ပြည်ပခအသစ်တွေကြောင့်မလို့ဒုက္ခတွေအရေးအတွက်များလာရတာဖြစ်တယ်လို့ဆိုပါတယ်။အသက်ရှင်ရက်ဒီရဲ့အတွက်ဌာနေနေရရင်းတွေကနေတန်းပေါင်းများစွာသောလူတွေမဖြစ်မနေဆွန့်ခွာထွက်ပြေးနေကြရတာဟာဆိုရင်နိုင်ငံတွေအနေနဲ့ပြည်ပခါတွေကိုဖြည့်ရှင်းနိုင်စွမ်းမရှိတာကြိုတင်ကာကွယ်နိုင်စွမ်းမရှိဘူးဆိုတာကိုသတိပေးပြသနေတာဖြစ်တယ်လို့သူကအခုလိုပြောလိုက်ပါတယ
် All these conflicts are not only creating a dramatic humanitarian situation but they represent today a major threat to global peace and security
ဒီပြည်ပခါတွေအလုံးဟာလူသားချင်းစာနာထောက်ထားမှုအခြေအနေဇိုးတရက်ကိုဖြစ်ထွန်းလာစေနိုင်မှာပါဘူး။ဒီကနေ့နေရာတကာမှာကြုံတွေ့ခံစားနေရတဲ့ကမ္ဘာညီညာရေးနဲ့လုံခြုံရေးအတွက်ချင်းချောက်မှုတရက်လည်းဖြစ်လာနေပါတယ်။ဒီကနေ့ဒီချိန်ဒုက္ခသည်တွေနဲ့စီးလုံးညီညွတ်ပူးပေါင်းဆောင်ရွက်ခြင်းဟာဆိုရင်ရရရော်ရော်နဲ့အလှူဒါနပေးကမ်းတဲ့အကြောင်းတရားထဲမဟုတ်တော့ပဲကျွန်တော်မကြာခဏပြောခဲ့သလိုပဲကိုရီးယားညီညာရေးအကျိုးစီးပွားနဲ့လည်းဆက်ဆက်နေတယ်ဆိုတာပဲဖြစ်ပါတယ်။
ပြီးခဲ့တဲ့နှစ်အတွင်းအတင်းအဓမ္မနေရဆွန့်ခွာထွက်ပြေးကြရမှုပမာဏအစမတန်မြင့်တက်လာရတာရဲ့အဓိကအကြောင်းရင်းကစီးရီးယားစစ်ပွဲတွေကြောင့်ဖြစ်ပြီးတော့စီးရီးယားနိုင်ငံအတွင်းမှာစစ်ပြေးဒုက္ခသည်1.5တန်းနဲ့6.5တန်းတို့ကတော့နိုင်ငံတွင်းနေရရွှေ့ပြောင်းကြရသူတွေဖြစ်တယ်ဆိုတာကိုအစိုးရခန်းစာမှာဖော်ပြထားပါတယ်အာဖရိကအထူးသဖြင့်ဗဟိုအာဖရိကနိုင်ငံနဲ့တောင်ဆူဒန်တို့မှာနေရက်စွန့်ခွာထွက်ပြေးကြရမှုအများအပြားအသစ်ဖြစ်ထွန်းနေတယ်လို့လည်းအစိုးရခန်းစာမှာပါရှိပါတယ်။ချုံငုံကြည့်မယ်ဆိုရင်တော့ကုလသမဂ္ဂဒုက္ခသည်များဆရာဆိုင်ရာမဟာမင်းကြီးယုံလက်အောက်မှာထိမ့်သိမ်းစောင့်ရှောက်ထားရတဲ့ဒုက္ခသည်အများဆုံးကတော့အာဖဂန်နစ္စတန်၊ဆီးရီးယားနဲ့ဆိုမာလီယာတွေဖြစ်ကြပါတယ်။ဒီပမာဏတွေဟာဆိုရင်ဒီကမ္ဘာလုံးကဒုက္ခသည်စုစုပေါင်းရဲ့ထက်ဝက်ကျော်ရှိနေတာပါ။ကမ္ဘာပေါ်ကနေရရင်းကနေရွှေ့ပြောင်းကြရသူတွေရဲ့ထက်ဝက်လောက်က ကလင်းငယ်တွေဖြစ်တယ်လို့လဲကုလသမဂ္ဂကဆိုပါတယ်။ဒါ့အပြင်ပြီးခဲ့တဲ့2013ခုနှစ်အတွင်းလူပေါင်းတသန်းလောက်ဟာဖွံ့ဖြိုးပြီးနိုင်ငံအများစုမှာနိုင်ငံရေးခုံလုံခွင့်တောင်းခံခဲ့ကြတယ်ဆိုတာကိုလည်းအစိုးရခန်းစားကဖော်ပြပါတယ်။ဒီလိုနိုင်ငံရေးခုံလုံခွင့်တောင်းခံသူတွေထဲမှာ25,300လို့ကတော့ကလေးတွေနဲ့တကွဲတပြားစီဒါမှမဟုတ်လဲမပေါင်းစီနိုင်ဖြစ်နေကြတယ်လို့ဆိုသူတွေလည်းအပါအဝင်ဖြစ်ပါတယ်။အတင်းအကျပ်နေရရင်းကနေရွှေ့ပြောင်းခံရမှုတွေဟာပရိပခ္ခတွေဆက်လက်ဖြစ်ပွားမှုတွေတကြော့ပြန်ဖြစ်ပွားနေတဲ့အတောအတွင်းကုလသမဂ္ဂဒုက္ခသည်များဆန်ရမဟာမင်းကြီးယုံကဒီလိုနေရဆွန့်ခွာထွက်ပြေးကြရသူတွေရေရှိဖြစ်ရှင်းချက်တခုရှာဖွေလုပ်ကင်နိုင်စွမ်းကိုလည်းသတိပေးပြောကြားထားပါတယ်။ပြီးခဲ့တဲ့နှစ်ကဆိုရင်ဒုက္ခသည်4,400ကိုပဲနေရရင်းတွေကိုအောင်းအောင်းမြင်မြင်ပြန်လည်နေရချထားပေးနိုင်ခဲ့တယ်လို့ UNHCR ကဆိုပါတယ်။ဒီပမာဏဟာဆိုရင်25နှစ်တာကာလအတွင်းဒုက္ခသည်တွေကိုနေရရင်းမှာပြန်လည်နေရချထားမှုစရုပ်ထမြောက်အနိုင်ဆုံးအဆင့်လည်းဖြစ်ပါတယ်ရှင်။
ရှင်မြတ်ပြမြန်မာနိုင်ငံမှာရွေးကောက်တင်မြှောက်တဲ့စနစ်ကိုအများသဘောတူစနစ်အစား PR လို့ခေါ်တဲ့အချိုးကျရွေးချယ်တဲ့စနစ်နဲ့အစားထုတ်မယ်လို့အမျိုးသားလွှတ်တော်ကအတည်ပြုလိုက်ပါတယ်။သောရရှင်တွေဘယ်လိုသဘောရရပါသလဲ။ဒီ PR စနစ်ဆိုတာဟာမြန်မာနိုင်ငံနဲ့တကယ်သင့်လျော်ကိုက်ညီပါသလား။ဒီစနစ်ကြောင့်ကောင်းကျိုးဆိုးဖြစ်တွေဘယ်လိုဖြစ်လာနိုင်လဲဆိုတာကိုအခုလာမယ့်စနစ်ညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှင်မြတ်ပြ။ပါဝင်ဆွေးနွေးလို့ရသောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994 fax နံပါတ် 2323255992 ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်ဆွေးနွေးနိုင်သူတွေပါဝင်ဆွေးနွေးလို့ရအကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
ဒီကနေ့ည9:00တိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးချမှာဖြစ်ပါရဲ့ရှင်။ပါဝင်ဆွေးနွေးကြမယ်ဆိုရင်တော့ည9:00မတိုင်ခင် VOE ရဲ့တယ်လီဖုန်းနံပါတ် 1239-38-999 ကိုဆက်သွယ်နိုင်ကြသလိုကျမတို့ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုလည်းဆက်သွယ်နိုင်ကြပါရဲ့ရှင်။အချိန်မီပါဝင်ဆက်သွယ်ကြဖို့တော်ရရှင်များကိုပြောလိုပါရဲ့ရှင်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုဆက်ပြီးတော့တင်ပြပေးချင်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်တဲ့နိုင်ငံတကာလူကုန်ကူးမှုတိုက်ဖျက်ရေးအစီရင်ခံစာထဲမှာမြန်မာနိုင်ငံကိုတာယာ2စောင့်ကြည့်စီးရင်ထဲမှာဆက်ပြီးတော့ထည့်ထားပါဗျ။မြန်မာအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးမှာအနည်းဆုံးအဆင့်သတ်မှတ်ချက်တွေကိုမပြည့်မီသေးပေမဲ့လူကုန်ကူးမှုတားဆီးရေးအတွက်ကြိုးပမ်းဆောင်ရွက်မှုတွေတော့ရှိတယ်လို့ဒီအစီရင်ခံစာမှာဖော်ပြပါဗျ။မြန်မာနိုင်ငံသားရွှေပြောင်းအလုပ်သမားတွေနဲ့ဆက်ဆက်နေတဲ့ထိုင်းနဲ့မလေးရှားနိုင်ငံတွေကတော့တရား3အစိုးဆုံးအဆင့်ကိုသတ်မှတ်ခံထားရပါတယ်။အပြည့်အစုံကိုတော့ကိုသားညွန့်ဦးကတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်။အမေရိကန်နိုင်ငံကြီးဌာနရဲ့နိုင်ငံတကာလူကုန်ကူးမှုအစင်ကစားတင်းမှာမြန်မာနိုင်ငံအနေနဲ့ခုလိုမျိုးတရား2စောက်ကြည့်စီးနဲ့မှာသတ်မှတ်ခံရတာဒါဆိုရင်3နှစ်စတိုက်ဖြစ်ပါတယ်။အရင်တုန်းကဆိုလို့ရှိရင်တရား3အစိုးဆုံးအဆင့်မှာရှိပေမဲ့မြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်လာပြီးတဲ့နောက်ပိုင်း2012ကစပြီးတော့တရား2စောက်ကြည့်စီးနဲ့မှာတိုးမြှင့်သတ်မှတ်ခံခဲ့ရပါတယ်။မြန်မာဆွေရအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးမှာနိုင်ငံတကာစံနှုန်းအနေဆုံးအဆင့်ကိုတော့မှပြည့်မီအောင်မဆောင်ရွက်နိုင်သေးပေမဲ့ကျိုးပန်းအားထုတ်မှုရှိတယ်ဆိုတာကိုတော့အသိအမှတ်ပြုလာတာပါ။ဒီနှစ်ထဲမှာထူးခြားကြဆိုရင်တော့အခုဒီ2013ခုနှစ်ဧပြီလထဲမှာမြန်မာပြည်ထောင်စုဝန်ကြီးဌာနကနေပြီးတော့လူကုန်ကူးမှုတိုက်ဖျက်ရေးအထူးတပ်ဖွဲ့ဖွဲ့စည်းပြီးတော့လူကုန်ကူးမှုရာဇဝတ်မှုတွေကိုစောင့်ကြည့်အရေးယူတာတွေရှိတယ်ဆိုတာကိုဖော်ပြထားပါတယ်။ဒါပေမဲ့လို့လည်းဒီအာဂတိလက်စားမှုတွေတာဝန်ခံမှုတွေမရှိတာကြောင့်လူကုန်ကူးမှုတိုက်ဖျက်ရေးဥပဒေတွေအကောင့်ထဲပေါ်တဲ့နေရာပိုင်းမှာအကန့်အသတ်တွေဖြစ်နေတယ်လို့ဖော်ပြပါရယ်မြန်မာနိုင်ငံအတွင်းလူကုန်ကူးမှုဖြစ်ရတော်များများကတော့အင်းဒီချင်းနိုင်ငံနေဆက်ဖျက်ချော်ပြီးတော့ဖြစ်ပွားတာများပါတယ်ဒါကြောင့်လည်းပဲမြန်မာနိုင်ငံဟာဆိုလို့ရှိရင်အမျိုးသမီးတွေနဲ့ကလေးငယ်တွေကိုအခြားတိုင်းပြည်တွေမှာလင်ကုန်ကူးမှုလင်ကုန်ကူးတဲ့ရာဇဝတ်မှုတွေရဲ့အဓိကပီးရင်နိုင်ငံဖြစ်တယ်လို့လည်းဖော်ပြပါရယ်မြန်မာအမျိုးသမီးငယ်တွေကိုတရုတ်နိုင်ငံကိုရောင်းစားခံရတဲ့ပြဿနာတွေထိုင်းနိုင်ငံကိုဖြတ်ပြီးတော့တရားမဝင်တွားရောက်လှုပ်လှုပ်ကြင်ကြတဲ့မြန်မာအလို့သမားတွေရဲ့အခြေအနေတွေကိုဒီအစင်ကစားမှာပြောထားပါတယ် HRW လူ့ကွေးစောင့်ကြည့်မှုဖွဲ့ကပြောခွင့်ရသူဂျွန်ဆစ်တန်ကတော့ထိုင်းနိုင်ငံအနေနဲ့လက်ရှိမှာတရားမဝင်အလို့သမားတွေကိုနှိမ်နှင်းမှုတွေမှာခုတ်ရတခြားရှာတလွဲဖြစ်ပြီးတော့လူကုန်ကူးမှုတွေကိုပိုဖြစ်စေလိမ့်မယ်လို့သတိပေးပါတယ
် Certainly the labor situation in Thailand needs to be addressed one way or another. The military commands, they haven't been executed
ထိုင်းနိုင်ငံအနေနဲ့အလုံသမားပြဿနာကိုတခြားနည်းတွေနဲ့ဖြေရှင်းသင့်ပါတယ်ထိုင်းစစ်တပ်ကနေအခုဆောင်ရွက်ချက်ကြောင့်ရှုပ်ထွေးပြီးအလုံသမားတွေကိုကြောက်ရွံ့ထိတ်လန့်မှုတွေဖြစ်စေပါတယ်ပြဿနာကအထောက်ထားလက်မှတ်မရှိတဲ့အလုံသမားတွေကိစ္စပါအဲဒါကြောင့်လူကုန်ကူးတွေကသူတို့ကိုတနေရာနဲ့တနေရာရွှေ့ပြောင်းပြီးလူကုန်ကူးမှုရာဇဝတ်မှုတွေဖြစ်စေပါတယ်ဒါကြောင့်ဒီအလုံသမားတွေကိုနှိမ်နင်းရမှာမဟုတ်ဘဲလူကုန်ကူးသူတွေကိုနှိမ်နင်းရမှာပါ
မြန်မာနိုင်ငံထဲမှာပြုပြင်ပြောင်းလဲမှုတွေနဲ့အတူပဲလူကုန်ကူးမှုတိုက်ဖြတ်ရေးကြိုးပမ်းချက်တွေရှိလာပြီးမြန်မာနိုင်ငံရဲ့တရားရေးစနစ်မှာပြင်ဆင်လှုပ်ဆောင်စရာတွေအတော်ကြံသေးတယ်လို့လည်းဂျွန်ဆစ်တန်ကပြောပါတယ်။ဒါအပြင်ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာတွေလူကုန်ကူးခံရတဲ့အခြေအနေတွေကိုလည်းမြန်မာဘက်ကဖြေရှင်းဖို့လိုအပ်တယ်လို့ဆိုပါတယ်
။ There's also this massive exodus of Rohingya Muslims from Arakan state. A lot of those people end up being trafficked.
ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာလူမျိုးတွေအစုလိုက်အပြုံလိုက်ထွက်ခွာကြတဲ့ပြဿနာလည်းရှိပါတယ်။သူတို့တွေဒုက္ခသည်တွေအဖြစ်နဲ့ထွက်ပြေးကြပါတယ်။ဒါကြောင့်ရိုဟင်ဂျာတွေအပေါ်ခွဲခြားဆက်ဆံမှုတွေရှိတာအကြမ်းဖက်မှုဖြစ်တာတွေကိုဖြေရှင်းဖို့လိုပါတယ်
။အမေရိကန်နိုင်ငံကြီးဌာနလူကုန်ကူးမှုတိုက်ဖြတ်ရေးဆိုင်ရာသံမတ်ကြီး Louis D. Berger ကလည်း Louis C. D. Berger ကလည်းဒီမြန်မာနိုင်ငံတွင်းရိုဟင်ဂျာတွေကိုဖိနှိပ်မှုကြောင့်ထွက်ပြေးကြရတဲ့ဒီဒုက္ခသည်တွေရဲ့အရေးဆိုရင်ကြောင့်ကိုဒီနေ့သတင်းစာရှင်းလင်းပွဲအတွက်မှာပြောသွားပါတယ်။မွတ်စလင်ရိုဟင်ဂျာတွေဟာလေလီရီနဲ့ဒီမလေးရှားထိုင်းစတဲ့နိုင်ငံတွေကိုထွက်ပြေးကြရမှာလူကုန်ကူးတဲ့ရာဇဝတ်ဂိုင်းတွေရဲ့တားကောင်တွေဖြစ်ရတယ်ဆိုပြီးတော့သတင်းတွေအစီအစဉ်စာတွေလည်းမကြမကြာထွက်ပေါ်လေးရှိပါတယ်ခင်ဗျာ
ကိုသားညိုစုစည်းတင်ပြခဲ့တာဖြစ်ပါတယ်ရှင်အမေရိကန်နိုင်ငံသားရဲ့ဌာနကထုတ်ပြန်တဲ့လူကုန်ကူးမှုဆိုင်ရာအစီရင်ခံစာထဲမှာတော့ထိုင်းနိုင်ငံကိုအစိုးဆုံးနိုင်ငံများစီးရင်မှာထည့်လိုက်ပါတယ်လူကုန်ကူးမှုဆိုင်ရာအမေရိကန်အစီရင်ခံစာထဲမှာထိုင်းနိုင်ငံကိုအဆိုးဝါးဆုံးနိုင်ငံတွေစီးရင်မှာထည့်သွင်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပြန်လည်စဉ်းစားဖို့ထိုင်းဆိုရခေါင်းဆောင်တို့ကတောင်းဆိုလိုက်ပါတယ်လူကုန်ကူးမှုဆိုင်ရာနိုင်ငံတကာအခြေအနေနဲ့ပတ်သက်တဲ့နှစ်ပတ်လည်အစီရင်ခံစာကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကထုတ်ပြန်လိုက်တာပါဒီအကြောင်းကိုတော့ VOA သတင်းတောက် State Harman ဘန်ကောက်မြို့ကနေပေးပို့လာတဲ့သတင်းလွှာကိုဦးကျော်စံသားကပြောပြပေးမှာပါရှင်
ကမ္ဘာမှာလူကုန်ကူးမှုပပျောက်အောင်တိုက်ဖြတ်ဖို့အထောက်မှုအ ਨੇ စုံနိုင်ငံလှုပ်ဆောင်မှုအ ਨੇ စုံနိုင်ငံတွေထဲမှာသူတို့နိုင်ငံကိုထည့်သွင်းဖို့အမေရိကန်နိုင်ငံရဲ့ဌာနကဆုံးဖြတ်ခဲ့တဲ့အတွက်ဝန်내စိတ်ပြက်ရပြီးဒါကိုသဘောမတူဘူးလို့ထိုင်းအစိုးရကပြောဆိုလိုက်ပါတယ်ထိုင်းအစိုးရဟာဂတိတွေအပြည့်အဝပေးထားပြီးရလဒ်တွေပေါ်ထွက်မလာခဲ့ဘူးလို့အမေရိကန်သံတမန်တွေကသတ်မှတ်ခဲ့ကြတာပါထိုင်းမလေးရှားကမ်ဘီယာဗင်နီဇွဲလာလေးနိုင်ငံတို့ကိုအနှိမ့်ဆုံးအဆင့်သုံးမှရှိနေတဲ့ကျူဘာ၊အီရန်၊မြောက်ကိုရီးယား၊ဇင်ဘာဘွေနိုင်ငံတွေနဲ့ဒန်းတူအဆင့်လျှော့ချလိုက်တာဖြစ်ပါတယ်။ထိုင်းနိုင်ငံသားအမေရိကန်အတွင်းဝန်ဆီယာရှက်ဖွန်ကီကျိုကသူတို့နိုင်ငံဟာဒီလိုလူငုကုမှုတိုက်ဖြတ်တဲ့ကိစ္စကိုမဖြစ်စရာလုပ်နေတဲ့နိုင်ငံမျိုးမဟုတ်ဘူးလို့ဆိုပါတယ်
။ So I asked United States whether Thailand should be in that category.
ဒီအတန်းစားနိုင်ငံတွေထက်ပိုကောင်းအောင်လုပ်တယ်အများကြီးတာတယ်ဆိုတာကျွန်တော်တကယ်သိပါတယ်။ဒါကိုအခိုင်အမာတွေ့နိုင်ပါတယ်အခုသတ်မှတ်ချက်ကထိုင်းရက်တီချက်ကိုထင်ဟပ်ပါရလားကျွန်တော်တို့ဆက်လက်လှုပ်ဆောင်နိုင်အောင်အမေရိကန်ကအားပေးရာကိုရောက်ပါရလားထိုင်းနိုင်ငံဟာဒီအဆင့်တန်းမှာပါတင်သလားဆိုတာအမေရိကန်အစိုးရကိုကျွန်တော်မေးပြစီ
အမေရိကန်နိုင်ငံရဲ့ဌာနကနှစ်ပတ်လည်လူကုန်ကူးမှုအစီရင်ခံစာမှာတတိယအဆင့်အဖြစ်သတ်မှတ်တဲ့နိုင်ငံပေါင်း188နိုင်ငံရှိပါတယ်ဒီအထက်မှာထိုင်းပါပါဝင်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မစ္စတာဆီယာဆာကတုံ့ပြန်ပြောကြားနေကြပါဒီကိစ္စကိုပြန်လည်စဉ်းစားဖို့ပြီးခဲ့တဲ့နှစ်အတွင်းစီးစီးသာသာတိုးတက်မှုတွေရှိခဲ့တာကိုပြန်ကြည့်ဖို့အမေရိကန်အစိုးရကိုတောင်းဆိုသွားမယ်လို့လဲတလားသက်တမ်းရှိပြီဖြစ်တဲ့အနာသိန်းစစ်အစိုးရရဲ့အမြဲတမ်းအတွင်းဝန်ကဆိုပါတယ
် We don't believe that it is right for one country to use its own yardstick to evaluate
ဒီကိစ္စနမှာတခြားနိုင်ငံတစ်ခုကမလုပ်တယ်ဆိုတော့ကိုနိုင်ငံတစ်ခုတည်းကသူ့ရဲ့စံနဲ့တိုင်းတာဆုံးဖြတ်တာဟာမှန်ကန်တယ်လို့ကျွန်တော်တို့မယုံကြည်ပါဘူ
းဒီလိုအဆင့်ဆုံးနံမပြတ်စီးရင်နိုင်ငံမျိုးမှာထက်သွင်းခံရရင်အဲ့ဒီနိုင်ငံအပေါ်တန်ခတ်ပိတ်ဆို့မှုတွေအလင်းအမြန်ကြားရောက်လာနိုင်ပြီးနိုင်ငံတကာကုမ္ပဏီတွေရင်းနှီးမြှုပ်နှံမဲ့ကိစ္စကိုလည်းအနှောင့်အယှက်ဖြစ်သွားစေနိုင်ပါတယ်ထိုင်းနိုင်ငံဟာဆိုရင်လူတွေကိုကျွန်လိုခိုင်းစေမှုရဲ့ဘူအချက်အချာဖြစ်တယ်ဆိုပြီးလူအခွင့်အရေးသမားတွေကသတ်မှတ်ခေါ်ဝေါ်နေရပါတယ်ဒါကြောင့်အတော်လေးပြင်းပြင်းထန်ထန်ဝေဖန်ထိုးနှက်ခံရတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်ထိုင်းနိုင်ငံငါးပစုံလုပ်ငန်းအတွက်ရောင်းစားခံရတဲ့အလုပ်သမားတွေရဲ့ဆူရွာလာတဲ့ဖြစ်ရတွေဟာဆိုရင်လည်းမနှစ်ကနိုင်ငံတကာမီဒီယာတွေမှာအများကြီးပေါ်ထွက်လာခဲ့ပါတယ်။ အင်းဒီချင်းမြန်မာနိုင်ငံကထွက်ပြေးလာတဲ့မွတ်စလင်ဒုက္ခသည်တွေကိုရောင်းစားရဲဆိုတဲ့ကိစ္စမှာထိုင်းရေကပါဝင်ပတ်သက်နေတယ်ဆိုပြီးတော့ပူလစ်ဇာဆုရရှိခဲ့တဲ့ရိုက်တာသတင်းဆောင်မကလည်းဖော်ပြခဲ့ပါတယ်။အလားတူစွာပဲစိုက်ပျိုးရေးလုပ်ငန်းတွေမှာလည်းဖြစ်ပွားနေတဲ့ဒီလိုလူခွင့်ရေးချိုးဖောက်မှုတွေကိုဖော်ပြတဲ့သတင်းသမားတွေသုရေသနသမားတွေဟာဆိုရင်လည်းအကြံဖက်ခံရမယ့်အန္တရာယ်တရားဥပဒေအရရာဇဝတ်မှုနဲ့စွဲဆိုခြင်းခံရမဲ့အန္တရာယ်တွေရဲ့ချင်းချောက်ခြင်းကိုလည်းရင်ဆိုင်နေရပါတယ်။ထိုင်းနိုင်ငံသားရဲ့ဝန်ကြီးဌာနကတော့ဒီလိုအစင်းနှင်းချသတ်မှတ်ခြင်းခံရတဲ့အတွက်စိတ်ပြတ်မိပေမဲ့လူကုန်ကူးမှုတိုက်ဖျက်ရေးကိစ္စကိုတော့သူတို့နိုင်ငံရဲ့အမျိုးသားရေးဝါဒတရက်အနေနဲ့ဆက်လက်အထောက်လှုပ်ဆောင်သွားမယ်လို့ဆိုနေကြပါခင်ဗျာ
။ Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံကြီးလုံးနာမဲ့လူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကမဖိတ်မှုလေ။ဈေးကလည်းလုံးချင်း
The possibility of a great transformation is in sight for our country. An important step that will take us nearer to a truly
revolutionary.
မြန်မာနိုင်ငံကငွေရေးကြေးရေးဈေးကွက်အလုပ်ကိုင်တဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
။ VOA ရဲ့စနေနေ့ညနေခင်းထုတ်လွှင့်ချက်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ရှင်။ VOA ကနေနောက်နှစ်နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုကတော့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလဲကြီးညာပေးမှာပ
ါ။ Iran နိုင်ငံမှာမြို့တော်စီဦးတည်လာနေတဲ့ဆွန်နီစစ်သွေးကြွတွေကိုအန်တုရင်ဆိုင်မယ်ဆိုတာပြတဲ့အနေနဲ့ရှီးယားဘက်ကဦးဆောင်တဲ့လက်နက်ကိုင်တွေဘက်ကရက်မြို့တော်မှာဒီကနေ့စုဝေးခဲ့ကြပါတယ်။အီရန်နဲ့လီဗန်အစ္စလာမစ်နိုင်ငံတော် ISIL စစ်သွေးကြွအဖွဲ့ဘက်ဂရက်မြို့တော်နာနီကလာရာနဲ့အမျှဘာသာရေးကောင်းဆောင်ကြီးအယာဒူလာအလီအယ်စစ်စတန်ရဲ့နှိုးဆော်ချက်ထွက်ခဲ့ပြီးမှလက်နက်ကိုင်တွေဟာဆဒတ်စီတီတလျှောက်သူတို့ရဲ့စစ်အင်အားကိုပြသခဲ့ကြတာပါ။အကြိုက်တာခွတ်ထွက်အဖွဲ့ဖြစ်တဲ့ ISIL အဖွဲ့ကနိုင်ငံမြောက်ပိုင်းမိုဆူးမြို့ကိုသိမ်းပိုက်လိုက်တာနဲ့အတူပြီးခဲ့တဲ့သတင်းပတ်အစောပိုင်းကစပြီးရှေ့တိုးတိုက်ခိုက်လာတာဖြစ်ပါတယ်။ယူကရိန်းနိုင်ငံရှိကြမှာရှိတဲ့ရုရှားလူထုသူခွတ်ထွက်ရေးဝါဒီတွေနဲ့တရင်တပတ်ကြာပြစ်ခတ်ရဲဆဲဖို့ယူကရိန်းသမ္မတပီထရိုပိုရှန်ကိုကအမိန့်ထုတ်ခဲ့ပြီးနောက်တစ်ရက်မှာပဲရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားနိုင်ငံလက်ပဲမှာရှိတဲ့တပ်ဖွဲ့တွေတိုက်ပွဲအတွက်အသင့်အနေထားနဲ့ရှောင်းလခင်စီရေးလက်ချင်းမှုလုပ်ဖို့အမိန့်ထုတ်လိုက်ပါတယ်။ဒီစီရေးလက်ချင်းမှုမှာတပ်ဖွဲ့ဝင်6000ခွဲကျော်ပါဝင်မယ်လို့ရုရှားတာဝန်ရှိသူတွေကပြောပါတယ်။ကမ္ဘာတဝန်းလူမောင်ခိုကူးမှုဆိုင်ရာမှာထိုင်းနိုင်ငံကိုအမေရိကန်ပြည်ထောင်စုကအနိုင်ဆုံးအဆင့်နဲ့ထည့်သွင်းသတ်မှတ်လိုက်တဲ့အပေါ်စိတ်ပြတ်မိပေမဲ့ဒီလူမောင်ခိုကူးမှုကတ်ဆိုးကြီးကိုဆက်ပြီးနှိမ်နင်းသွားမယ်လို့ထိုင်းနိုင်ငံကဒီကနေ့အခိုင်အမာပြောလိုက်ပါတယ်။လူမောင်ခိုကူးမှုကိုတိုက်ဖျက်ရေးကြိုးပမ်းမှုတွေကိုထိုင်းနိုင်ငံအနေနဲ့အရှိန်တိုးမြှင့်လှုပ်ဆောင်နေပြီးအမေရိကန်ပြည်ထောင်စုအနေနဲ့ပြန်ပြီးစဉ်းစားသုံးသပ်ဖို့ထိုင်းတာဝန်ရှိသူတို့ကတိုက်တွန်းခဲ့ပါတယ်။အမေရိကန်ပြည်ထောင်စုစီအထူးသဖြင့်အမေရိကတိုက်အလဲကပိုင်းကနေများသောအားဖြင့်ပုံမပါဘဲတရားမဝင်ဝင်ရောက်လာကြတဲ့ကလေးတွေနဲ့အမေရိကန်လူမှုကြီးကြပ်ရေးတာဝန်ရှိသူတွေမနိုင်မနှင်းဖြစ်နေကြပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေခင်းအတွက်စီစဉ်ထုတ်လို့ရမှုကမဆုမုံဖြစ်ပါတယ်အင်ဂျင်နီယာကတော့ Kwasi Smith ဖြစ်ပါတယ်ရှင် VOA American အသံညနေပဲမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19 25တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင်ဒီဝေကိုနားဆင်ခဲ့ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်
This program has come to you from the Voice of America, Washington.